ရခိုင်ပြည်နယ်ရေတိတ်တောင်မြို့နယ်မယူကန်းဒေသကနေကြားဆောက်စခန်းတစ်ခုဖြစ်တဲ့ညောင်ပင်လှနယ်တဆိုင်မြန်နေကြားဆောက်စခန်းရုပ်သိမ်းပြီးမှမိရှုခံရတဲ့ကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါစီရေးပြင်းထန်နေတဲ့ရေတိတ်တောင်မြို့နယ်ကညောင်ပင်လှနယ်တဆိုင်မြန်နေကြားဆောက်စခန်းတစ်ခုကိုဇူလိုင်လ18ရက်နေ့မွန်းလွဲပိုင်းမှာတရုတ်သိမ်းသွားပြီးညပိုင်းမှာစခန်းတစ်ခုစလုံးမိရှုခံရတယ်လို့ဒေသခံတွေကဆိုပါတယ်။ညောင်ပင်လှကျေးရွာအုပ်ချုပ်ရေးမှူးဦးလှသိန်းကတော့ညောင်ပင်လှနေကြားဆောက်ရဲစခန်းမီးလောင်တန်းနဲ့ပတ်သက်ပြီးအခုလိုပြောပါရယ
်နေကြားဆောက်တွေကကန်းကထွက်သွားတယ်တရားဝါမရှိဘူးလို့ညာဘက်6နာရီ20မိနစ်လောက်မှမိခိုးတွေထွက်တယ်လို့ပြောတာပေါ့အေးချောလာလားဘသူချောလာလဲတော့မသိဘူးရွာသားတွေအနေကြီးတော့ခင်ဗျားတို့ဒီချောလာမြင်နေလဲဆိုတော့သူတို့ကပြောတယ်မိခိုးထွက်တယ်တဲ့စခန်းကသူရွာကပဲကြည့်နေကြတာခါးသားကတရားမတော်ရဘူး
သစိမြန်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်အေးငင်းကလည်းနေကြားဆောက်စခန်းကဖွဲ့ဝင်တွေတိုက်ရုပ်ပြီးသစိမြန်နေကြားဆောက်စခန်းမီးရှို့ခံရကြောင်းပြောပါတယ
်။ရုပ်ပင်လိုက်ပြီးတော့မှန်တယ်သူတို့ဘလို့အစီအစဉ်ရှိရဆိုတော့မသိဘူးကောင်းစခန်းတွေကလေမီးရှို့တာတော့မှန်တယ်ဗျာ။ဒါဘလို့အချိန်မျိုးနဲ့ပုံစံမျိုးနဲ့ရှို့ရဆိုတော့မသိရဘူးဗျာ။ရွာသားတွေကတော့အဲ့ဒီလောက်တော့လုံးဝမဟုတ်ဘူးသူတို့ကရွာကတောင်တင်းရှုံနေရတယ်လို့သူတို့ကရှုံပြေးနေကြတယ်လို့
လက်ရှိညောင်ပင်လှတဆင်မြိုင်နေပြည်တော်အစရှိတဲ့ရွာသားတွေဟာစိုးရိမ်စိတ်နဲ့ရွာရွာကနေတိမ်းရှောင်နေကြရတယ်လို့ညောင်ပင်လှကျေးရွာအုပ်ချုပ်ရေးမှူးဦးလှသိန်းကဆက်ပြောပါတယ
်ညောင်ပင်လှရောနေပြည်တော်ရောအဲ့ဒီဟိုဆင်းဟိုးရောအကောင်လုံးဟာနောက်ဘလို့ဖြစ်လာမှလည်းမသိဘူးဆိုပြီးတော့အော်လို့ထွက်ကြရတာပေါ့အောက်ရွာတွေကိုကံကြီးကွာသောကျွမ်းမအဲ့ဒီယင်းနေပါလိမ့်ကိုအောက်ဖက်ကိုပဲတိမ်းရှောင်နေကြတာပေါ့
ညောင်ပင်လှနဲ့တဆင်မြိုင်နေကြဆောက်စခန်းတစ်ခုကိုရုပ်သိမ်းပြီးတပ်ဖွဲ့ဝင်တွေဟာ CDB နေကြားဆောက်တပ်စခန်းမှာပူပေါင်းထားတယ်လို့ CDB ရွာသားတွေကပြောပါတယ်။ဒီလိုတပ်ရုပ်သိမ်းရတာကလည်းရခိုင်ပြည်နယ်စစ်ရေးသိမ်းမှမှုတွင်နေကြားဆောက်စခန်းလုံခြုံရေးအခြေအနေအားနည်းလာတယ်လို့ယူဆကြောင်းဒေသခံတဆင်မြိုင်ရွာသားတို့ကဆိုပါတယ်။
အဲ့ဒါကမလို့မကူးဘူးလေစခန်းကလူတက်ဖို့ရင်ကလက်ချေငါချေပေါင်းကြည့်ရှိတယ်ဘော။အဲဟိုနားမှာ900 1000အဲ့လိုမျိုးတော့လာနေရတယ်ဒီနေ့ဒုက္ခရမယ်။
ညောင်ပင်လှနဲ့သစိမ်းမြိုင်နေရဆောက်စခန်းတစ်ခုမိရှုခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတမတော်ပြောခွင့်ရနဲ့ရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးကိုဆက်တွယ်ခဲ့ပြီးမှဆက်တွယ်လို့မရခဲ့ပါဘူး။သစိမ်းမြိုင်နေရဆောက်ရဲစခန်းဟာမေလ29ရက်နေ့ကအေရခိုင်လက်နက်ကန်အဖွဲ့ကဝင်ရောက်တိုက်ခိုက်ခြင်းခံခဲ့ရပြီးတပ်ဖွဲ့ဝင်4ဦးကြာဆုံးပြီးတော့တပ်ဖွဲ့ဝင်မိသားစုတချို့ဖမ်းဆီးခံရပါတယ်။ရခိုင်လက်နက်ကန်အေဖက်ကနေ2019ခုနှစ်ဇန်နဝါရီလမှာဗုဒ္ဓတောင်မြို့နယ်ကတိလငမင်းပေါ်ဂုတ်ပိနဲ့ကြောက်တောင်ရေကင်းစခန်း4ခုကို၎င်းမလမှာဘုံညွန့်မြို့နယ်ယူရီယုတ်ရေကင်းစခန်းကို၎င်းဧပြီလမှာမြောက်ဦးမြို့ရှိရဲတပ်ရင်းဌာနချုပ်ကို၎င်းဇူလိုင်လမှာဗုဒ္ဓတောင်မြို့နယ်ရှိညောင်ချောင်းနယ်မြေရဲကင်းစခန်းကို၎င်းဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်25ဦးကြာဆုံးပြီး16ဦးတန်ရာရရှိခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်တချို့နဲ့မိသားစုဝင်တချို့ဖမ်းဆီးခံခဲ့ရတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမြန်မာစစ်သားနဲ့ရခိုင်လက်နက်ကန်အဖွဲ့တို့စစ်ရေးပြင်းထန်လာတာနဲ့အမျှဒေသတွင်းနေကြားဆောက်စခန်းတွေပေါ်မှာတိုက်ခိုက်လာတဲ့အခြေအနေတွေကြောင့်2019ခုနှစ်မတ်လမှာဗုဒ္ဓတောင်နဲ့မောင်တော်မြို့နယ်ကနေကြဆောက်ရဲစခန်း5ခုလောက်နဲ့ကြောက်တော်မင်းပြမြောက်ဦးမြို့နယ်ထက်ကရဲကင်းစခန်း3ခုသက်မနည်းနေမီမလုံခြုံမှုကြောင့်ရုပ်သိမ်းခဲ့ရပါသေးတယ်။လက်ရှိရဲတိတ်တောင်မြို့နယ်တွင်တပ်မတော်ကနေစစ်စင်ရေးပြုလုပ်နေတာကြောင့်ကြောက်တန်းကျေးရွာပတ်ဝန်းကျင်မှာတိုက်ပွဲဖြစ်ပွားနေတယ်လို့အခုလိုမယူကန်းဒေသဘက်ကနေကြဆောက်စခန်းတစ်ခုကိုရုပ်သိမ်းသွားလို့နေမီနှက်တိုက်ပွဲကျယ်ပြန့်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါရစေ။